သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS Radio
SBS
This is SBS Radio
တော်ရရှင်များရှင်ဒီကနေ့မှာတော့တက်ရှိကျမ်းမာပြီးကျမ်းမာရဲ့စောင်းရှောက်မှုခေတ်မီတဲ့လူမှုအတိုင်းဝိုင်းမှာနေထိုင်ရာကနေတည်ချင်းတရားကိုတောင်ထိချုပ်ချင်းစိတ်ဖြစ်လာတယ်လို့ရေးထားတဲ့ဒီနာဖိုင်ရဲ့ဆောင်းပါးကိုတင်ပြပေးမှာဖြစ်ပါတယ်လူဆိုတာတည်မျိုးဖြစ်ပါတယ်ကဘာပေါ်ကတက်ရှိအရာတွေတနေ့မဟုတ်တနေ့နေ့မှာတည်ရမယ်လို့ကိုငကိုကလေးကတဘာဝတရားကသတ်မှတ်ချက်ရှိပြီးသားဖြစ်ပါတယ်ဒီနာဖိုင်ရဲ့ဆောင်းပါးမှာရေးသားထားတာကတော့ကျမရဲ့အသေးကိုအစားထိုးကုသပေးဖို့အတွက်ကူညီပေးတဲ့ခင်းလို့ခေါ်တဲ့ဆရာဝန်ကျမရှိရာအခန်းထဲကိုလာပြီးနေ့စဉ်ထိုးပေးနေကြဟာပရင်ဆေးထိုးဖို့အလုပ်မှာကျမကအဲ့ဒီဆရာဝန်ကိုမလုပ်သေးဖို့တာမြင်မိခဲ့ပါတယ်။ဘာကြောင့်အဲ့ဒီလိုလုပ်မိတယ်လဲဆိုတာကိုကိုကတော့မသိလိုက်ပါဘူး။ပြီးတော့ကျမကဟာပရင်ကခန္ဓာကိုယ်ကိုဘာတွေဖြစ်စေတယ်လဲလို့ဆရာဝန်ကိုမေးလိုက်ပါတယ်။ဆရာဝန်ကဒီဆေးကလှုပ်ရှားသွားလာမှုမရှိတဲ့လူနာတွေသွေးခဲတာမျိုးမဖြစ်အောင်တားဆီးပေးတာလို့ရှင်းပြပါတယ်။အဲ့ဒီမှာကျမကလည်းဖုန်းပေါ်ကကျမရဲ့ခြေလန်းတွေကိုတွေ့ချက်ပေးတဲ့ကျမရဲ့ app ကိုပြသလိုက်ပြီးဆရာကြည့်ပါဦး။ကျမဒီဆေးရုံထဲမှာပဲပပီးလမ်းလျှောက်တာခြေလန်းအလန်း3000တောင်ရှိတယ်ဆိုတော့ကျမဒီဆေးထိုးစရာမလိုဘူးလို့ဆရာဝန်ကိုပြောမိပါတယ်။အဲ့ဒီမှာဆရာဝန်က okay လို့သာတခွန်းနဲ့ပြောပြီးထွက်ခွာသွားခဲ့ပါတယ်။တကယ်တော့ကျမဟာ4နှစ်အတွင်းကင်ဆာရောဂါပျောက်လိုက်ပြန်ဖြစ်လိုက်ခံနေရတဲ့လူဖြစ်ပါတယ်။ကြာလာတော့လဲကျမရဲ့လက်ချောင်းတွေကသွေးကိုဖောက်ပြီးတော့ဂလူးကို့စ်စစ်ဆေးဖို့အတွက်တောင်ကျမကငင်းဆူလာပါတယ်။ပြီးတော့ဆေးရုံအထထကိုရှောက်သွားပြီးတော့လေ့ကျင့်ခန်းလုပ်တာမျိုးတွေလုပ်လို့ရှိပါတယ်။တခါတလေမှကျမဟာစာရေးဆရာမဘာဘရာအင်ဟန်ရစ်ရေးထားတဲ့ Natural Causes An Epidemic of Wellness The Certainty of Dying and Killing Ourselves to Live Longer ဆိုတဲ့စာအုပ်ထဲကလို့ပဲတချို့ကျမရေးစောင့်ရှောက်မှုကိုကျမကငင်းဆန်နေပြီလားဆိုတာကိုကိုကိုကိုမေးခွန်းထုတ်မိပါတယ်။အဲ့ဒီစာအုပ်ထဲမှာစာရေးဆရာမဘာဘရာကကျမတို့တွေဟာဖျားလို့ယောဂါကိုကြိုတင်သိမြင်တတ်အောင်မလုပ်သင့်တဲ့အကြောင်းဒါကြောင့်ဆရာဝန်တချို့ရဲ့ညွန်ကြားချက်ကိုလိလူရှုသင့်ကြောင်းရေးထားသလိုဖြစ်ပါတယ်စာရေးဆရာမကသူဟာတည်သင့်တဲ့အသက်အရွယ်ရောက်နေပြီဆိုတဲ့အကြောင်းလည်းရေးထားပါတယ်အယံကိုနာမကျန်းဖြစ်တာကိုခံရဖူးတဲ့လူတိုင်းကစာရေးဆရာမဘာဘရာရဲ့ပြောဆိုမှုတွေကိုလက်ခံကြမှာဖြစ်ပါတယ်။စာရေးဆရာမကလူဟာတေမျိုးဖြစ်လို့မတေခင်မှာတော့ကိုနေထိုင်လို့တဲ့ပုံစံအတိုင်းနေထိုင်သွားတဲ့လို့ရေးသားထားပါတယ်။ကျမဟာတေဖို့နီးတဲ့အရွယ်လဲရောက်လာလို့နေပါပြီ။အဲ့ဒီတော့ဒီထက်အသက်ရှိဖို့အတွက်ကြိုးစားရင်ယောဂါရှိမရှိကြိုတင်ကာကွယ်တဲ့အနေနဲ့ဒုက္ခရှာတာမျိုးမဖြစ်ချင်တော့ဘူးလို့ရေးသားထားပါတယ်။အရေးပေါ်အတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုကိုသာခံယူတော့မယ်။မဖြစ်သေးတဲ့ယောဂါဒါမှမဟုတ်မသိရသေးတဲ့ယောဂါတွေရှေ့များရှိနေပြီလားဆိုတဲ့တဏှာစိတ်နဲ့ကျန်းမာရေးစစ်ဆေးမှုခံယူပြီးဒုက္ခရှာတာမျိုးတော့မလုပ်တော့ဘူးလို့စာရေးဆရာမကရေးသားထားပါတယ်။သူရဲ့စာအုပ်ထဲမှာတော့လူတွေဟာဘာယောဂါဖြစ်နေတယ်လဲဆိုတာကိုကြိုတင်သိရဖို့အတွက်အသားအစထုတ်ပြီးတော့စစ်ဆေးတာတွေဒါမှမဟုတ်10မိနစ်တခါဆရာဝန်နဲ့ဟိုရဲ့ချိန်ဒီရဲ့ချိန်သွားရတာတွေလုပ်ပြီးကင်ဆာအဖုကျိတ်တွေကိုကြိုတင်တွေ့ရအောင်လှုပ်ဆောင်တာမျိုးတွေကသက်ကြီးတွေအတွက်သိပြီးထိရောက်မှုမရှိဘူးလို့ရေးသားထားပါတယ်။2014ခုနှစ် American College of Physicians တွေကတော့အသက်ကြီးတဲ့အမျိုးသမီးတွေဟာနီးရက်ယောဂါနဲ့ပတ်သက်ပြီးသိရအောင်ဆေးစစ်ဆေးတာမျိုးလုပ်တာမှာထိရောက်မှုမရှိဘဲစစ်ဆေးမှုအတွင်းမှာစိတ်မသက်တာစရာတွေစိုးရင်ပူပန်စရာတွေနဲ့အနာတရတွေသာပိုခံစားရပြီးငွေကုန်ကြေးကျလဲခံနေရတယ်လို့ဖော်ပြထားပါတယ်။ရက်ချင်းတွေတစ်ခုပြီးတစ်ခုသွားတာမျိုးလုပ်မဲ့အစား ကိုဖာသားကိုသွေးတိုးတာတွေသွေးအားနှဲတာတွေမဖြစ်အောင်ချင့်ချိန်တာတွေနှလုံးခုန်နှုန်းမှန်ကန်အောင်လုပ်တာတွေကယ်လိုရီဓာတ်စားသုံးမှုကိုစောင့်ကြည့်ပြီးလမ်းလျှောက်လေ့ကျင့်ခန်းပုံမှန်လုပ်တာတွေကမှကိုရောစိတ်အတွက်ပါကောင်းသေးတယ်လို့ရည်သားထားပါတယ်ဒီလိုလုပ်တာကကိုကျမ်းမာရေးကိုကိုကသာပိုင်တယ်လို့တမာယာရောက်ပြီးကိုခန္ဓာကိုယ်ကိုလည်းလေးစားရပိုရောက်တယ်လို့ခံစားမိတဲ့အကြောင်းရေးထားပါတယ်။ဆိုင်ရဆရာမကပြင်းထန်တဲ့ကျန်းမာရေးလုပ်တာကစိတ်နဲ့ခန္ဓာကိုယ်ကိုတိုက်ခိုက်ပေးတယ်လို့မျိုးဖြစ်တယ်လို့ရေးသားထားတာကိုတော့ဆောင်းမရှင်ဒီနာဖိုက်ကသဘောမတူပါဘူး။သူ့အနေနဲ့ဆေးပလင်းတန်းလန့်နဲ့ဆေးရုံကိုပတ်ပြီးလမ်းလျှောက်တာတွေမနေ့တိုင်းရေချောင်းနှစ်ပေးပတ်ပြေးတာတွေလုပ်တိုင်းလန်းဆန်းတွေ့ကြမှုဖြစ်စေပြီးစိတ်ကိုလည်းတည်ငြိမ်စေတယ်လို့ပြောဆိုထားပါတယ်နောက်တစ်ခါစာရေးဆရာမဘာဘရာကစိတ်တည်ငြိမ်အောင်တရားထိုင်တာကကောင်းမွန်စေသလိုတင်ချဝါဒနာဦးတွေအနေနဲ့တင်ချပု္ပ္ပစာကိုတနားရီလောက်ထိုင်ဖြည့်နေတာတွေဒါမှမဟုတ်တငယ်ချင်းနဲ့ဝိုင်းတစ်ခွက်လောက်ထိုင်တော့တာကလည်းစိတ်ကိုတည်ငြိမ်ပျော်ရွှင်စေတယ်လို့ထောက်ပြထားပါတယ်လူတွေရဲ့သဘောတဘာဝအရလူတစ်ယောက်သေသွားပြီဆိုရင်ဘာကြောင့်သေဆုံးရသလဲဘာအမားတွေလုပ်ခဲ့သလဲဆဲလိတ်တောက်လို့လားအရက်ရမကလွန်းလွန်းကျွံ့ကျွံ့တောက်လို့လားဖိုက်ဘာဓာတ်အလုံးလောက်မစားလို့လားအစီအစိတ်စားလွန်းလို့လားစသဖြင့်သိချင်တတ်ကြပါလေအဲ့ဒီလိုသေဆုံးရတဲ့အကြောင်းရင်းတွေသိရမှာပဲအဲ့ဒီလိုနီးနဲ့မသိအောင်ရှောင်ရှားနိုင်မယ်လို့ယူဆပုံပေါက်ပါတယ်တခါတလေကင်ဆာယောဂါခံစားရသူကပဲအပြည့်ရှိတယ်လို့ယူဆတတ်ကြပြန်ပါလေ။ကျမဟာကင်ဆာယောဂါခံစားရပေမဲ့မသေးသေးတဲ့လူဖြစ်ပါတယ်။ခီမိုသီရပီဓာတ်ကင်တော့စပင်းမရှိတဲ့အခါလူတိုင်းနှိပါးကကျမကင်ဆာဝေဒနာသည်ဆိုတာကိုသိကြပါတယ်။စပင်းပြောင်းနေတဲ့ကျမကိုကြည့်ပြီးကျမရဲ့လှုပ်ဖော်ကင်ဖဲတွေတက္ကစီသမားတွေကအစကျမဘလို့နေထိုင်ခဲ့လို့ကင်ဆာယောဂါခံစားရတယ်လဲဆိုတာကိုသိချင်းမိကြပါတယ်သူတို့နဲ့ဘာမှမဆိုင်တဲ့အရာဆိုပေမဲ့လူတွေကသိချင်းနေကြသလိုတကယ်သူတို့ယောဂါဖြစ်လာရင်လဲကျမကသူတို့ကိုမကယ်တင်နိုင်ပါဘူးတကယ်တော့ကျမဟာဘာအကြောင်းပြချက်မှမမေ့ရရမရှိပဲနဲ့ကင်ဆာယောဂါခံစားရတယ်လို့ပဲတခြားလူတွေကလည်းဘာအကြောင်းပြချက်မှမရှိပဲကျမနီးသူပဲကင်ဆာယောဂါခံစားရနိုင်ပါတယ်ဆာရေးဆရာမဘာဘရာဟာဆယ်လူလာအီမျူနိုလော်ဂျီမှာမဟာဘွဲ့ရရှိထားသူဖြစ်တာကြောင့်ကိုခံအားစနစ်အကြောင်းကိုလည်းရေးသားထားပါတယ်လူတွေကကိုခံအားကောင်းအောင်အမျိုးမျိုးနေထိုင်စားတောက်ကြပေမဲ့လူခန္ဓာကိုယ်ကတနေ့နေ့မှတည်ရမှာဖြစ်လို့ဆဲလ်တွေတစ်ဖြည်းဖြည်းတည်ဆုံးနေတာလည်းဖြစ်ပါတယ်သက်ရှိတွေကတနေ့မဟုတ်ရင်တနေ့သေရမှာဖြစ်တဲ့အတွေ့ဖြစ်ပါတယ်။ဒါပေမဲ့ဆိုင်ရဆရာမဘာဘရာက "तू ဟာအသက်ကြီးနေပြီဖြစ်လို့သေသင့်တဲ့အရွယ်ရောက်နေပြီမဲ့မသေသေးတာကတော့လူ့ဘဝမှာကြုံတွေ့ရတဲ့စိတ်ကြည်နူးစရာအရာတွေကြောင့်ဖြစ်မယ်လို့ရေးသားထားပါတယ်။ရိုးရှင်းတဲ့အရာတွေကလူကိုပျော်ရွှင်မှုပေးပြီးအဲ့ဒီရိုးရှင်းတဲ့အရာတွေကတော့နေပူစာထိုင်လုံတာတွေတငယ်ချင်းတွေနဲ့စကားစမြည်ပြောရတာတွေဖြစ်မယ်လို့ပါရှိပါတယ်။ဆာရေးဆရာမဘာဘရာကအသက်အရွယ်အရသေရင်လဲတက်တန်းစေတဲ့အရွယ်ရောက်လို့သူ့ကျန်းမာရေးနဲ့ပတ်သက်လာရင်တော့အရေးပေါ်ကုသရေးအတွေ့မှမဟုတ်ရင်ယောဂါရှာဖွေပြီးကုသမှမဟုတ်ဘူးလို့ပြောဆိုထားတာတဘာဝကြပေမဲ့ဆောင်းမရှင်ဒီနာဖိုင်ဟာအသက်28သာရှိသေးတဲ့ကင်ဆာဝေဒနာတွေဖြစ်လို့သေပြောပါပြီဆိုတဲ့အချက်ကိုလက်ခံရခဲ့နေပါတယ်အသက်28နှစ်အရွယ်ဟာမသေးသင့်သေးတဲ့အရွယ်လို့သူကခံယူထားတဲ့အတွက်သူ့အနေနဲ့တပတ်တစ်ခါ CT scan လုပ်ပြီးကင်ဆာယောဂါရှိမရှိကြိုတင်သိအောင်လုပ်တန်ရင်လဲအဲ့ဒါကိုဒုက္ခကိုမီးထွန်းရှာတယ်ယောဂါကိုမီးထွန်းရှာတယ်လို့မယူဆပဲCT scan လုတ်တန်ရင်တော့တရက်တစ်ခါပဲဖြစ်ဖြစ်ပုံမှန်လုတ်သွားမှာပဲလို့យေတာထားပါတယ်အဲ့ဒီလိုကျန်းမာရေးစစ်ဆေးမှုအတွင်း တက်တောင့်တက်တာမှုမခံစားရခြင်းနေဒါမှမဟုတ်အဲ့ဒီလိုစစ်ဆေးရကတခြားဆိုးကျိုးတွေဖြစ်လာခြင်းနေအင်မတန်ဆိုးဝါးလာတဲ့ကင်ဆာမဖြစ်ဖို့အတွက်ကြိုတင်သိအောင်လုပ်နိုင်တဲ့နည်းလမ်းရှိရင်တော့သူ့အနေနဲ့လှုပ်ဆောင်ပါပဲလို့ရေးသားထားပါတယ်အခုလောလောဆယ်တော့သူဟာကင်ဆာယောဂါပြောင်းလိုက်ရှိလိုက်ဆိုတဲ့အနေအထားမှာဖြစ်နေလို့သူကလည်းတရားထိုင်လိုက်ဆေးကုသမှုခံယူမှုလုပ်ရင်အသက်ရှင်ခွင့်ဘယ်လောက်ရအောင်မလဲဆိုတာမသိရသေးပေမဲ့ရရှိနေသေးတဲ့အသက်ရှင်တဲ့နေ့ကလေးတွေကိုတော့အကောင်းဆုံးဖြစ်အောင်နေထိုင်နေတဲ့အကြောင်း Science of Us Journal မှာရေးထားတဲ့သူ့ရဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ
။ SBS မြန်မာပိုင်းကို Radio Online နဲ့ Mobile ကနေရယူနာဆင်နိုင်ပါတယ
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ။